မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ရဲ့ရိုက်ခတ်သက်ရောက်မှုတစ်ခုကတော့ချင်းတောင်တန်းကစပြစ်စိုက်ပျိုးထုတ်လုပ်သူတွေဈေးကွက်မရှိတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ဈေးနှုန်းကထက်ဝက်ကျော်ကျသွားတဲ့အခြေအနေမှာအဝယ်မရှိသလိုတည်ယူပို့ဆောင်ရေးအတွက်လည်းအခက်တွေ့နေတဲ့ချင်းပြည်နယ်ကစပြစ်ဆိုင်တောင်သူတွေနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်ချင်းတောင်တန်းကစပြစ်ဆိုင်တောင်သူခေါင်းပေါင်ကဒီနှစ်ဈေးကောင်းမရတဲ့အပြင်တွားရေးလာရေးကလည်းခက်တယ်လို့အခုလိုပြောလာပါတယ
်အခုကကျောကကြောင့်လို့မယုံယုံလို့မရဘူးဖြစ်နေတာဟိုပြီးခဲ့တဲ့နေ့သွားဆိုရင်တပိတာ1500လေဒီနှစ်ဆိုရင်900လောက်ကြီးကျသွားတာလေပြီးရင်လူအခါလဲလူအခါလဲမတတ်နိုင်ဘူးပြီးရင်ကျန်တဲ့ကားလမ်းလည်းမပေါ့စိုက်ကလမ်းလည်းမပေါ့ဆိုတော့ကိုယ်တိုင်ဝေးထားတာကိုအဲ့တော့ဘယ်လိုမှလုပ်လို့မရဘူးဖြစ်နေတာ
ဆိုတော့အခုဒီဝိုင်းထုတ်ဖို့လုပ်နေတယ်ပြောပါတယ်အဲ့တော့ဝိုင်းထုတ်တော့ရောဒီစပြစ်တွေအကုန်လုံးသုံးနိုင်ပါလားရှင
်ဝိုင်းထုတ်ဖို့ကဝိုင်းထုတ်မယ်ဆိုရင်ကုံတော့ကုံနိုင်တယ်ဒါပေမဲ့ရောမဲ့နေရာမရှိဘူးဖြစ်နေတာဝိုင်းထုတ်ရင်တော့တပိတ်ကထုတ်ခဲရကြော်တော့ရတယ်သူတို့ကတပိတ်သာကြရင်တပလင်းကွေးထွက်တယ်လေတပလင်းကြရင်ရောင်းတဲ့သူတွေကတပလင်းကိုဒီကနေ3000လောက်နဲ့ပြင်ရောင်းတာကို
ဆိုတော့ဒီဝိုင်းထုတ်မယ်ဆိုလို့ရှိရင်တော့အခုချက်ချင်းတော့ပိုက်ဆံမရဘူးပေါ့နည်းနည်းတော့စောင့်ရမှာပေါ့နော
်အဲ့လေအနည်းဆုံးတစ်နှစ်လောက်ပေါ့
ဒီအခုအစိုးရကတောင်သူတွေကိုချင်းငွေပေးပါတယ်အဲ့ဒါခေါင်းပေါင်တို့ချင်းငွေရပါတော့
မရဘူးဘာမှမရဘူ
းချင်းတောင်တန်းမှာရိုးရာစပြစ်ဝိုင်းထုတ်ပေမဲ့ဝယ်လိုအကမတည်ကြပါဘူးစပြစ်ချန်တွေအသီးလှိုင်လှိုင်ပေါ်ချိန်မှာဝိုင်းထုတ်ပြီးဈေးကွက်ရှာဖို့ကြိုးစားနေတဲ့ဆာဘိုရီလုပ်ငန်းစုကစပြစ်တောင်သူတွေနဲ့အကျိုးတူလုပ်နိုင်ဖို့စီစဉ်နေတာပါဆာဘိုရီလုပ်ငန်းစုကမိုက်ကယ်ဆွန့်တက်ကိုမေးမြန်းကြည့်တာမှာတော့
အခုပန်ဒမစ်ကာလမှာကြတော့ဟိုအခါတိုင်းဝယ်တဲ့လူတွေကအဲ့လောက်မဝယ်နိုင်ဘူးတိုးတိုးမှဖြုံးအားမရှိဘူးပေါ့နော်တော့သူမဝယ်တဲ့ခါကျဈေးတွေကထိုးကျသွားတယ်အဲတိတိမာဆိုလို့တိတိမြို့ပေါ်ပေါ့လေမြို့ပေါ်ဈေးမှာဆိုလို့ရှိရင်ဟိုတပိတ္တာကို800လောက်ထိကိုဖြစ်သွားတယ်ဆိုတော့တပိတ္တာ800ဈေးမှာရောင်းတဲ့ဟာကရွာမှာကျတော့တပိတ္တာ4-500လောက်ပေးမှပြောသူဟိုတန်တာကကြီးရှိနေသူတို့ရှင်အဲ့ဒီဟာကိုရောင်းတဲ့လူရဲ့ခံစားခွင့်ကြီးရှိနေဆိုတော့အဲ့လောက်ဟိုပေါ့နော်တောင်တူကတော့400-500လောက်ပဲကျတဲ့နေသားဖြစ်သွားတယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့အခုဒီဝိုင်းထုတ်မယ်ဆိုတဲ့ခါရောက်တော့နီးပညာရောက်တော့ဘယ်လိုလုပ်ပါလဲဒီဆပ်ပေါ်ရင်းနေနဲ့
ဟိုဒေသန္တရနီးပညာနဲ့ပေါ့လေဟိုတစ်စည်းလုံးဝမထည့်ပဲနဲ့အာသူဟိုစပစ်ပေါ်မှာပါလာတဲ့ဟိုတစ်စည်းနဲ့ပဲကျွန်တော်ဟိုဖာမန်ဒေးရှင်းလုပ်ပြီးမှလုပ်တဲ့နီးပေါ့နော်အဲ့ဒီနီးနဲ့လုပ်တယ်ဒါပေမဲ့အာဒီနေ့ကကြတော့ကျွန်တော်တို့ဟိုသူများ branding ကိုလည်းလုပ်ချင်တယ်နောက်တစ်ဖက်မှာသူများကိုလည်းကျွန်တော်ဟိုဘော pre order လုပ်ချင်တယ်နောက်တစ်ခုကကျွန်တော်ချင်းတော်စပစ်ဝိုင်ဆိုတဲ့ဟာလည်းနာမည်တစ်ခုတက်လာအောင်လုပ်ချင်တော့ဟိုဒေသနာနီးနဲ့မဖြစ်တော့ဘူးပေါ့နော်မဖြစ်တော့ဘူးဆိုတော့ကျွန်တော် online မှာဟိုလုပ်တယ် race လုပ်လိုက်တဲ့ခါကျတော့ဟိုတချို့လူတွေကကျွန်တော်မှာစာအုပ်ရှိတယ်ကျွန်တော်မှာဒီ video ခွေးတွေရှိတယ်အဲဘယ်ဘက်သူကမေးလိုက်ပါပေါ့နော်တယောက်ဆိုလို့ရှိရင်သူအီတလီဝိုင်လုပ်တဲ့လူတွေနဲ့လုပ်ဘူးလေသူဟိုကိုကြီးပေးမယ်သူမသူအဲ့လိုမျိုးအများကြီးပေါ့နော်ကျွန်တော်တို့အကြံဉာဏ်ပေးတယ်ဘယ်လိုလုပ်ရမယ်ဘယ်လောက်ထည့်ရမယ်ဘယ်လိုပေးချိန်မှာစာကြည့်ပေါ့တိတ်တိတ်ကိုကျွန်တော်တို့ကိုကြီးပေးကြတယ
်ဟုတ်ကဲ့ဆိုတော့ဒီချင်းတောင်ငါရောက်တော့ဒါတကယ်လို့ဝိုင်းထုတ်မယ်ဆိုရင်အေးတာရတို့ဘာလို့လို့စီးပွားဖြစ်ထုတ်နိုင်တဲ့အနေအထားရောရှိပါသလား
ကျွန်တော်တို့မှာကုန်ကျန်းကတော့တော်တော်လေးရှိတယ်လို့ပြောရမယ်ပြောဒီဘက်မှာဝိုင်း consumption ကလည်းတောက်လျှောက်ရှိခဲ့တယ်ပေါ့နော်အာဒီချင်းကတော့ကျွန်တော်ဟိုဘယ်လိုပြောမလဲအာရှိတဲ့လူကြီးတွေရဲ့ 95% လောက်ကခရီးယန်ဖြစ်တာဟုတ်ဆိုတော့ခရီးယန်ဖြစ်တဲ့ခါကျတော့ခရီးယန်မှာကကျွန်တော်ဒီပွဲတော်ပေါ့နော်ဟိုပွဲတော်ကအများရန်ဟိုလောက်ရတယ်ဒီပွဲတော်မှာတုံးတဲ့ဝိုင်ကဒီ gift မပါတဲ့စပစ်ဝိုင်ကိုတောက်လျှောက်ဟိုသူတို့တုံးလာတော့စပစ်ဆိုင်တဲ့ culture တော့ရှိတယ်ကုန်ကျန်းကတော့ရှိတယ်အဲ့လိုမျိုးတေချာတာလုပ်မယ်ဆိုလို့ရှိရင်ဒီဝိုင်ဟိုစပစ်ဝိုင်းစပစ်ပေါ့လေဝိုင်းစပစ်ဆိုင်ကျင်တဲ့လူတွေကလည်းဟိုရှိတယ်ဟိုဆိုင်နိုင်တယ်ပေါ့နော်နေရာလည်းရှိတယ်သူတို့နီးပညာဆိုင်တဲ့နီးပညာလည်းရှိတယ်ဒါပေမဲ့ အခုလိုဟာမျိုးတွေကုန်ချက်ထွက်တမျှကုန်ချက်ကရောင်းလို့မရဘူးအဲ့လိုမျိုးဈေးနေခံရတာရောင်းလို့မထွက်တာဝယ်မဲ့လူမရှိတာမျိုးတွေကြုံလာတဲ့ခါကျသူတို့ကမချဲ့ရဲဘူးပေါ့နော်တည်တည်ကြပ်ကြပ်ဒီဘက်ကလည်းဟိုတနစ်ကိုဘလောက်ပဲနှစ်တန်းဝယ်မယ်အဲ့လိုမျိုးရှိတယ်ဆိုလို့ရှိရင်သူတို့ဘက်ကတော့ဟိုချဲ့ပြီးမှစိုက်ဖို့က ready ရဲ့
ဟုတ်ကဲ့ရှင်အဲ့တော့အခုအစိုးရဘက်ကဒီစိုက်ပျိုးရေးသမားတွေနောက်တစ်ခုဒီအသေးစားအလတ်စားလုပ်ငန်းရှင်တွေကိုဒီကိုဗစ်ချင်းငွေဆိုပြီးတော့ထောက်ပံ့နေရရှိပါတယ်ဒီချင်းပြည်နယ်ဘက်ရောအခုစပြစ်တောင်သူတွေဘက်ရောရတာရှိပါသလား
အခုဒီနေရာပိုင်ဆိုင်မှုဥပဒေကလည်းနေရာဥပဒေကလည်းကြောင်းလဲလာတဲ့ခါကျတော့အရင်တော့ဘိုးဘွားပိုင်ဆိုတာရှိသေးတယ်အခုဥပဒေအစ်စ်မှာဆိုလို့ရှိရင်ဘိုးဘွားပိုင်ဆိုတဲ့ဟာကလုံးလုံးကိုပါမလာတော့ဘူးပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့တခုခုဖြစ်မှာဆိုလို့ဆိုရင်ကျွန်တော်ဆိုက်ဟိုကော်ဖီဆိုက်ထားတဲ့အခင်းတွေကိုဟိုကျွန်တော်ပုံစံခုနှစ်ပေါ့လေဒီဒီဒီအခွင့်ဆောင်မှုအတွက်ကိုကျွန်တော်တို့ကြိုးစားပါတယ်အာကြိုးစားပေမဲ့အာခုဆိုရင်တနည်းတော့ကြိုးစားပြီပေါ့နော်အခုအထိကျွန်တော်တို့ဟိုဟိုပုံစံခုနှစ်ကိုလည်းပေးတယ်ဆိုတဲ့ဟာလည်းမလာဘူးဟိုကျွန်တော်တို့တင်ထားတဲ့စာအလဲဘယ်ရောက်တယ်ဘာလုပ်နေတယ်ဆိုတဲ့ဟာလည်းမကြားဘူးเนาะမေးလိုက်လို့ရှိရင်လည်းဒါ on process လုပ်နေတော့လို့ပဲလို့ဖြေတယ်ဆိုတော့ခုနချင်းငွေဘန်ချင်းငွေတွေရှောက်မယ်ဆိုလည်းဒီခုနပိုင်ပိုင်မှုပေါ့လေဒီအချင်းကခုဟာဟုတ်ပါတယ်ဆိုတဲ့အဆိုးရထုတ်ပေးတဲ့လက်မှတ်တွေကလိုတယ်ပေါ့ဆိုတော့ခုဟာအဲ့ဒီလက်မှတ်တွေကလည်းမရှိတဲ့ခါကျတော့ဘာချင်းငွေမှလည်းကျွန်တော်ဟိုရှောက်လို့မရတဲ့အနေထားပေါ့เนาะဒါပေမဲ့ခု pandemic အတွက်တီးတက်လုပ်တဲ့ဟာလည်းဟိုဘယ်လိုပြောမလဲဒီဆိုက်ကင်းဆိုက်ကင်းဆိုက်နေသေးဟိုအခင်းနေအတွက်ကတိတ်ပြီးမှမရဘူးထင်ပါတယ်ဟိုကျွန်တော်တကယ်တစ်ယောက်ကော်ဖီပေါင်သူတစ်ယောက်ဒီနင်းတဲ့ဘက်ကလည်းသူဟိုစူးစမ်းကြည့်တယ်သူ့မှာလည်း SME license လည်းရှိတယ်အဲ့ဒါနဲ့လည်းစူးစမ်းကြည့်တယ်ဆိုတော့သူလည်းမရဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကတော့အစိုးရကိုတိတ်ပြီးအားမကိုးခြင်းဘူးအားမကိုးခြင်းတော့ဘူးပေါ့နော်